ပြင်သစ်ထက်လွတ်တော်အမတ်တစုဟာ900ကျော်ခီးစဉ်နဲ့တိုင်ဝမ်ကျွန်းမှာဒီကနေ့ရောက်နေပါတယ်တရုတ်နိုင်ငံကတိုက်လေရင်တွေတိုင်ဝမ်လီပိုင်နဲ့တည်းအင်အားပြကျူးကျော်ဝင်ရောက်ခဲ့ပြီးဂျပန်အတွက်မှာပဲပြင်သစ်အမတ်တွေတိုင်ဝမ်ကိုသွားတာပါထက်လွတ်တော်အမတ်အာလိန်ရစ်ချတ်ဦးဆောင်တဲ့အမတ်တွေဟာတိုင်ဝမ်သမ္မတဆိုင်အင်းဝမ်နဲ့တွေ့ဆုံမှုရှိတယ်လို့စီးပွားရေးနဲ့ကျန်းမာရေးတာဝန်ရှိသူတွေအပြင်ပြည်မရေးရာကောင်စီနဲ့လည်းတွေ့ဖို့ရှိပါတယ်မစ္စတာရစ်ချတ်ဟာပြင်သစ်ကော်ဝေးဝန်ကြီးကောင်တူဖြစ်ပြီး2015နဲ့2018ခုနှစ်တွေကလည်းတိုင်ဝမ်ကိုသွားခဲ့ဘူးလို့ပြင်သစ်အထက်လွှတ်တော်တွင်တိုင်ဝမ်ချစ်ချည်ရေးအုပ်စုကိုဦးဆောင်သူဖြစ်တယ်လို့တိုင်ဝမ်အစိုးရအာဘော်ဒစိတပိုင်းထင်ဟတဲ့ Central News Agency ကအရေးထားပါတယ်တိုင်ဝမ်ခီးစဉ်ကိုဖျက်သိမ်းရေးပြင်သစ်နိုင်ငံဆိုင်ရာတရုတ်သံမတ်ကြီးလူရှဲကအထက်လွှတ်တော်အမတ်ရီရှာစီဖေဖော်ဝါရီလမှာသတိပေးစာတစ်စောင်ပို့ခဲ့တယ်လို့ဒေတာတွင်သတင်းတွေကဖော်ပြပါတယ်ကိုပိုင်တီးခြားအုပ်ချုပ်ရေးနဲ့နေတဲ့တိုင်ဝမ်ကျွန်းကိုတရုတ်ကသူ့ပိုင်နဲ့ဖြစ်ကြေညာထားပြီးအခုလိုပြည်ပအစိုးရတာဝန်ရှိသူတွေတွားတာမျိုးလို့နိုင်ငံတကာနဲ့ထိတွေ့ဆက်ဆံတာမျိုးကိုကန့်ကွက်ထားတာကြောင့်ဒီခီးစဉ်ပေါ်မှာလည်းတရုတ်ဘက်ကအပြင်းထန်ဝေဖန်ကန့်ကွက်နိုင်ခြေရှိပါတယ်